ဒီကနေ့ထုတ်ဝေတဲ့မြန်မာအလင်းနဲ့ကျင်းမုံနိုင်ငံပိုင်သတင်းစာတွေမှာမိထီလာမျိုးနဲ့မိထီလာလွင်ပြင်တစ်ခုလုံးအစိမ်းရောင်လွင်ပြင်ဖြစ်ရမယ်ဆိုပြီးအစိမ်းရောင်ကောင်းစီးစာတမ်းနဲ့အာနာယပါတီကောင်ဆောင်တမ်တာဦးသိန်းစင်ရဲ့နယ်လက်ခီးစင်ကိုကြွဲပြီးပေါ်ပြလိုက်တာဟာနိုင်ငံပိုင်သတင်းစာအနေနဲ့ပါတီတစ်ခုအတွက်ဗတ်လိုက်ပေါ်ပြရရောက်တယ်လို့နိုင်ငံရေးပါတီတွေနဲ့ ံပိုင်သတင်းစာတွေကအစင်းရောင်ခေါင်းစည်းစာရန်းကြီးနဲ့ဖော်ပြလိုက်တာဟာအစင်းရောင်ကိုကိုးစားပြုထားတဲ့ပါတီတစ်ခုအတွက်ဇောင်းပေးပြီးမဲဆွယ်စည်းရုံးပေးနေတယ်လို့မျိုးအများပြည်သူကြားမှာဝေဖန်နေကြတယ်လို့ဂျပန် NHK သတင်းတော့ကိုတီဟာကပြောပါတယ်
ကျင်းမုံနဲ့မြန်မာပြည်ဆူရပိုင်းတဲ့ကမရှိပါဘူးကော။ဒီနေ့ကျမှပဲဒီအစင်းအောင်ဝိုင်းရမယ်ဆိုတဲ့ဆမ်မာရဲ့ဒီမိတိလာတဲ့နဲ့ပတ်သက်တဲ့ပုံလုပ်တဲ့ခါမှာအခုတော့လည်းအစင်းအောင်လို့အလီအောင်လို့ဆိုရတဲ့ဒါအခုကျွန်တော်တို့ NLD နဲ့တန်ဆိုင်ကြမှာအလီအောင်ကဘာလို့ရှိနေလဲ၊ဆင်းအောင်ကဘာလို့ရှိနေလဲဆိုတော့အရင်ကစဉ်းစားကြရှိနေတဲ့လူရဲ့စိတ်ထဲမှာလည်းတိတိကျကျတွဲလျားနေတဲ့ဒီအကြောင်းချင်းဒီကနှစ်ခုပဲဖြစ်နေတယ်။အဲ့ဒီကအစင်းအောင်ဆိုတဲ့စင်ကြီးတာကိုဒီမှာဆွမ်းရမယ်ဆိုတဲ့ဟာမျိုးပုံပြီးတော့သုံးလုံးနဲ့မကောက်ကြမ်းစင်းကနှစ်ဆောင်လုံးကတက်တဲ့ကတည်းကဒီအောင်ပဲလာပြီးဒီစာစာသားကိုပဲတုံးလာတဲ့ကြောင့်မလို့နောက်တစ်ခါဓာတ်ပုံမှာလည်းဒါတက်ဆိုင်ရေးဒါအပါဒီဝင်နေရတယ်ပြောအနာနေဆောင်ပြောတမ်းမကြီးကိုစူစူလှုပ်ချက်နေပုံလေးဆိုတော့ဒါကဟိုဒီလိုဖြစ်ဖြစ်ဒါလူတိုင်းအားလုံးကကြည့်လိုက်တာနဲ့ဒါပေပါဒီကိုဆောင်ပေးပြီးတော့လာပေါ်ပြထားတယ်ဆိုတော့အားလုံးကြည့်တာဒါပေမဲ့ဒင်းစာအနေနဲ့ဓာတ်မျိုးလှုပ်ချတော့ဖြစ်ဘောင်းဝင်းဝင်းဆိုတော့စဉ်းစားလို့ရှိပါတယ
်တကယ်တော့မြမအလင်းနဲ့ကျင်းမုံသတင်းစာတွေဟာနိုင်ငံပိုင်ဖြစ်သလိုအများပြည်သူဗန္ဒငွေနဲ့လဲပတ်နေတဲ့ပြည်သူပိုင်သတင်းစာတွေလည်းဖြစ်ပါတယ်။ဒီလိုပြည်သူပိုင်သတင်းစာတွေကနေအစင်းရောင်ကိုကိုစားပြုထားတဲ့ပြည်ခိုင်မျိုးပါတီအတွက်ဘက်လိုက်ရေးသားနေတာအတွက်ဥပဒေကြောင်းအရဘယ်လိုအရေးယူနိုင်မလဲဆိုတာကို NLD ပါတီတွင်းမှဆက်လက်ဆွေးနွေးသွားမယ်လို့ NLD ပါတီပြောခွင့်ရသူဦးဝင်းထိန်ကပြောပါတယ်။ဒါမှမဟု
တ်ဆိုလို့ရှိရင်နိုင်ငံရေးပတ်သက်လှုပ်ရှားမှုစီးနီးတွေမလုပ်အောင်ကြပါဘူး။ဘယ်လိုမှလည်းရှိပြီးသားနေရီသွားတဲ့ခါမှာဒရာဖွင့်လာပါ냐တပိုင်ဒါမဲ့ကြက်ကရုံတွဲပြီးစီးုံတာတပိုင်ခလာတူပါပဲအခုဒေသတွေမှာမိစ္ဆာလူမျိုးစီးအောင်ဖြစ်မယ်ပါ냐ဆိုတာတွေကဥသိစိန်ရောအဲဒီဆိုးရတဲ့ဖွဲ့လုံးကကြက်ကရေးအတွက်ဖိလိုက်ပြီးတော့ရေးသားပြောဆိုနေတဲ့ဥစ္စာထင်ရှားနေတယ်အဲဒီထင်ရှားတဲ့ကိစ္စကိုကျွန်တော်မိစ္ဆာလူမျိုးစီးဖွဲ့ချုပ်အနေနဲ့ကဘယ်လိုလုပ်ပြီးတော့ဥပဒေအရေးယူရမလဲဆွေးနွေးဖို့ကျွန်တော်စီစဉ်ထားတယ
်ပြည်ခံမျိုးပါတီခေါင်းဆောင်တချို့ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမဲဆွယ်စီးယုံရမှာရန်ကုန်တိုင်းတစ်ခုလုံးအစင်းရောင်လွှမ်းရမယ်ဘယ်ဒေသမှာအစင်းရောင်လွှမ်းရမယ်စသဖြင့်ဟောပြောကြွေးကြော်မှုတွေရှိခဲ့တာပါဒါကြောင့်လဲနိုင်ငံပိုင်သတင်းစာတွေမှာအစင်းရောင်လွှင့်မြင်ဖြစ်ရမယ်ဆိုတဲ့အစင်းရောင်ခေါင်းစည်းပါလာတဲ့အတွက်ပိုပြီးတန်တရားဖြစ်စေတယ်လို့ NLD ပါတီပြောခွင့်ရဦးဝင်းထိန်ကထောက်ပြပါတယ်ဒါအဲ့တော့
ကျန်းမာရေးအတွက်ကြောင်းကြီးမဲဆွယ်ပေးနေတာပဲကျွန်တော်သတိထားမိတာပဲဗျအစင်းရောင်လွှမ်းမယ်ဆိုတာကျန်းမာရေးဒီအရင်ရက်တွေကလည်းဦးမြင့်ညီကနေပြီးတော့ရန်ကုန်တမျိုးလုံးအစင်းအောင်ဖြစ်ရမယ်လို့နာနဲ့ကြော်ကြော်လဲအစင်းအောင်ဖြစ်ရမယ်လို့အဲ့ဒီအော်တဲ့ဟာတွေနဲ့အခုမြမလင်းရေမပါတဲ့တဘောတဲ့တည်ကနေပဲလေကြက်ခဲတွေလုတ်ပြီးတော့ယူဆရတာပေါ့
နိုင်ငံပိုင်သတင်းစာတွေမှာအစင်းအောင်ကိုစားပြုပါတီအတွက်အခုလိုရေးသားမှုတွေဟာသတင်းစာကျင်းဝတ်နဲ့လည်းမညီဘူးလို့ NHK သတင်းတော့ကိုတီဟာကသုံးသပ်ပါတယ
်ဒီသူရသတင်းစာတွေနည်းလည်းကနှစ်ခုပေါ့နော်ဒီကျွန်တော်တို့ထင်ပေးရမယ်တစ်ခုကပါလဲဆိုတော့ဒီအစိုးရရည်ထားတာတွေရာဆုပ်တဲ့သတင်းစာတွေပြည်သူတန်ရာကိုတုံးပြီးတော့ထုတ်ပြန်ဟာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီနိုင်ငံပါတီတစ်ခုကိုရဲ့အကျိုးစီးပွားကိုပြောပို့ပြီးတော့မလုပ်မိဖို့ပေါ့နော်ပြည်သူ့ဗန္ဒာကိုတုံးပြီးတော့ဒီပါတီတစ်ခုရဲ့အကျိုးစီးပွားအတွက်ကိုသူကဒီလိုသူတို့ဘက်ကလာမှာဒီမဲဆွယ်တဲ့သဘောမျိုးဆန်တဲ့အားမျိုးကိုမလုပ်မိဖို့နံပါတ်၁တစ်ချက်လိုအပ်တယ်နော်နံပါတ်၁တစ်ချက်ကဘာလဲဆိုတော့ကတင်းမဟုတ်ပဲနဲ့ကျွေးကြော်စာမျိုးပေါ့ကမ်ပိန်းလိုဆန်တဲ့စာသားမျိုးကိုလူလူကျင်ဆက်တဲ့ခါကျတော့လေပေါ်ပါတီသတင်းစာနဲ့မတူဘဲနဲ့ပါတီရေးရာစာဆောင်လို့ဒီပါတီတစ်ခုကထုတ်ပြန်တယ်ပါတီစာဆောင်သဘောဆန်တော့ဘူးเนาะသတင်းစာလို့ကိုယ့်ကိုယ်ယူဆတယ်လို့ပြောဆိုရင်တော့ဒါကကျင်းဝင်းအရာဒါတော့ဆောင်ဖျားမှာပေါ့အဲ့ဒါချက်ကိုတော့ဘယ်လိုလွတ်သွားလဲ
မြန်မာလင်းနဲ့ကျင်းမုံသတင်းစာတွေမှာပေါ်ပြချက်တွေနဲ့ပတ်သက်လို့မေးမြန်းဖို့ပြည်ချာရေးဝန်ကြီးဦးရဲထုတ်ကိုရောသမရာယုံတာဝန်ရှိသူတွေကိုပါဆက်သွယ်ခဲ့ပြီးမြဲပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးခင်ဗျာ